ကချင်ပြည်နယ်မှာစစ်ဘေးတန်းဆောင်သွားတဲ့ကချင်ဒေသခံတွေစွန့်ခွာသွားတဲ့စိုက်ခင်းနဲ့ချမ်းမြေအဆောက်အုံနေရာတွေကိုမူလပိုင်ရှင်တွေထံပြန်လည်ပေးအပ်နိုင်ရေးပြည်နယ်အစိုးရကစီမံဆောင်ရွက်နေတာတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြမှာပါရှင
်။2021ခုနှစ်ဇွန်လနောက်ပိုင်းထမတော်ထိုးစစ်ကြောင့်ကချင်ပြည်နယ်တွင်ဒေသခံတွေဟာသူတို့ရဲ့အိမ်ယာအဆောက်အုံတောင်ယာနဲ့စိုက်ခင်းမြေတွေကိုစွန့်ခွာပြီးစစ်ဘေးတန်းဆောင်ခဲ့ရတာကြောင့်အဲ့ဒီနေရာတွေကိုဝင်ရောက်သိမ်းပိုက်ကလုပ်ငန်းတွေလုပ်နေကြကြောင်းဒေသခံတွေကပြောပါတယ်။ဒါကြောင့်အဲ့ဒီနေရာတွေကိုကိုကျိုးရှာတဲ့လူပုဂ္ဂိုလ်တချို့နဲ့ပုဂ္ဂလိကကုမ္ပဏီတွေဝင်ရောက်သိမ်းပိုက်ထားတာမျိုးဖျက်ဆီးတာမျိုးမလုပ်ကြဖို့ KIO အနေနဲ့သတိပေးတမ်းမြင်ရတာဖြစ်ကြောင်း KIA တပ်မ6ကဘူမူကြီးဇော်ကောင်ကပြောပါတယ်
။ကိုကျွန်တော်ကြားရတာကဒီဝိုင်းမုံမြို့နဲ့တဝိုင်းမြစ်နှံပုံပုံကားလမ်းမှာရှိတဲ့စစ်ဘေးဆောင်ယူပါတွေရဲ့နေရာတွေပေါ့။အဲကုမ္ပဏီတွေသိမ်းပြီးမှအဲ့တော့မှာငပြိုးပင်နဲ့ငပြိုးဆိုင်တဲ့ community ဝင်လို့ဒီတွင်အဲ့လိုကြားရတယ
်အခုလိုစေဘေးဆောင်ဒေသခံတွေရဲ့မြေနေရာအသိခံရတဲ့အမှုနဲ့ပတ်သက်လို့ကချင်ပြည်နယ်လွှတ်တော်မှာတိုင်ကြားမှုတွေအများပြားရှိကြောင်းဗမော်မျိုးကကချင်ပြည်နယ်လွှတ်တော်ကဆိုလဲဦးစော်တင်းကပြောပါတယ
်ဒီ2010နောက်ပိုင်းမှာလဲစစ်ဖြစ်ပြီးတဲ့နောက်ပိုင်းမှာလဲဟိုတချို့ကလဲပြီးကြလွားကြဆိုတဲ့ခါကျတော့တချို့ရောဘာကင်းနေရှိတယ်တချို့ကကျတော့ဥယျာဉ်နေလောက်ခါတာရှိတယ်မနေနိုင်တော့ပြီးတဲ့ခါကျတော့အခုကတချို့လုပ်ငန်းရှင်ကြီးတွေပုဂ္ဂလိကတွေကုမ္ပဏီကြီးတွေအဲ့ဒါကိုဆက်သိမ်းတာရှိရှိတယ်တော်တော်ရှိကချင်ပြည်နယ်မှာအများဆုံးဖြစ်ပွားနေတာအဲ့ဒီကိစ္စတွေကျွန်တော်တို့လွတ်တော်ကိုယ်စားလှယ်များလည်းဒီကိစ္စကိုရှင်းနေရတာ
စီဝိုင်းကုမ္ပဏီတချို့ကစေဘေးတန်းဆောင်တွေထွက်ပြေးသွားတဲ့နေရာတွေမှာစိုက်ခင်းတွေဝင်ရောက်လုပ်နေတာမျိုးရှိကြောင်းကကြင်ငင်းငင်းကြီးကိုရဲ့တာဝန်ခံဒေါ်ခွန်ကြာကရှင်းပြပါတယ
်ဒီကျမတို့မိစင်းနားနဲ့ဗမော်လန်းကတချို့ရွာတွေဆိုရွှေတူးလိုက်ပြီပေါ့ရွှေတူးလိုက်တဲ့အခါမှာရွာရဲ့အရေးရောက်တော့မကြတော့ဘူးရှင့်နောက်တချို့ကတော့အခုဆိုရင်တော့ဒီငပြောဆိုင်ခင်းနေပုံစံမျိုးရာဘာဆိုင်ခင်းနေပုံစံမျိုးနောက်တစ်ခုကတော့ဒီဝိုင်းမော်မျိုးနယ်မြေစင်းရုံးကဒီထွက်လာတဲ့စာရွက်အဲ့စာရွက်အရာဆိုလို့ရှိရင်တော့ဒီဒုက္ခတွေတွေရဲ့မြေပပါနေတယ်2013-14မှာအဲ့မှာအဲ့မြေကွက်တွေကိုတွေ့နေရတယ်ရှင့်
ငင်းငင်းရပြီးတဲ့အခါကချင်ဒေသခံတွေမိမိတို့မူရင်းနေရာကိုပြန်လာကြမှာဖြစ်တဲ့အတွက်ဒါဟု KIO အဖွဲ့ကအကာအကွယ်ပေးသွားလို့တဲ့ဆန္ဒရှိတယ်လို့ဘုံမူကြီးစော်ကောင်ကပြောပါတယ
်တကယ်လို့ပဲဆိုရင်ငင်းချင်းရေးတွေပါရလာရင်ပြည်သူလူစုတွေကကိုယ့်နေရာကိုကိုယ့်နေငယ်ကိုပြန်လုဆောက်ရမယ်လေဒါနဲ့သူပြန်လာရှင်ကျအဲ့နေမီတွေကကြောက်သွားမှာစိုးလို့လေပြုံးမယ်ဆိုလို့ပြည်သူလူထုရဲ့လုဆောက်ရနေမီနေမီကိုကုမ္ပဏီတို့ဒီချလူတွေကမတင်းအောင်အဲ့ဒါကာကွယ်ပြိုးဆိုပေးတဲ့သဘောပဲ
ကချင်ပြည်နယ်မှာငင်းငင်းကြီးရလာတဲ့အခါမူလမြေနေရာပန်းရှင်တွေကိုသူတို့နေခဲ့တဲ့နေရာတွေမှာပြန်လည်နေရာခြားထားပေးနိုင်ရည်အတွက်ကချင်ပြည်နယ်အစိုးရကစီမံလှုပ်ဆောင်နေတယ်လို့လွတ်တော်ကိုယ်စားလှယ်ဦးစော်တင်ကပြောပါတယ
်အခုလောလောဆယ်အားဖြင့်ကျွန်တော်တို့မြေရှိငင်းငင်းကြီးအတွက်လည်းဟိုပါအခုကအစီအပြေပဲသဘောရှိတော့ပြန်ရမှာအခုဒေသအတူဒေသအောင်ကြရမယ်ဆိုတော့ရခိုင်မူလနေရာမှာပြန်နေထိုင်ရေးအတွက်ကိုကျွန်တော်တို့ဆောင်ရွက်နေတာရှိပါတယ်။ဒါတွေကတော့ပြန်ရသွားမယ်သဘောရှိပါတယ်လား။ဒါဆိုအဲ့ဒီဒေသတွေမှာသိင်္ဂပတိနဲ့ဘာမှမလုပ်မကိုင်မဲနဲ့ဟိုကုန်ကြီးရတယ်သွားရောက်မလုပ်နိုင်ကြတယ်ရှိပါတယ်။အဲ့ဒါတော့ဒါတွေတော့ပြန်ပြီးမှကျွန်တော်တို့စီစီပြီးပြည်နယ်အစိုးရအနေနဲ့ရောကျွန်တော်တို့လွတ်တော်ပိုင်းကရောဒါတွေကိုပြန်ဆောင်ရွက်ပြပါလိမ့်မယ်။
2012ခုမြေယာဥပဒေအရလူပုဂ္ဂိုလ်တဦးဟာမိမိတို့လုပ်ကင်နေတဲ့လေယာချမ်းမြေကို၃နှစ်နဲ့အထက်ကင်းကွာသွားခဲ့ရင်အစိုးရကပြန်လည်သိမ်းယူခွင့်ရှိတယ်လို့ပြဋ္ဌာန်းထားပါတယ်။ကချင်ပြည်နယ်မှာအခုချိန်ထိ၆နှစ်ကျော်ကြာလာတဲ့ဂျိုကြားဂျိုကြားစစ်ပွဲတွေကြောင့်စစ်ပေးဆောင်ပြည်သူတွေအိမ်မပြန်နိုင်သေးပဲစစ်ပေးဆောင်စခန်းတွေမှာနေနေရပါတယ်။ကချင်ပြည်နယ်ထဲမှာစစ်ပေးဆောင်စခန်း၉ခုရှိပြီးဒုက္ခသည်ပေါင်း၁သိန်းကျော်ရှိတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။